ထောင်ဒဏ်တစ်နှစ်ချခံခဲ့ရတဲ့ဒူရဲမှုဟောင်းမိုးရံနိုင်ဟာချခံရမယ့်ထောင်ချရက်ပြည့်သွားတာကြောင့်ဒီကနေ့မှပဲအင်းစိန်ထောင်ကပြန်လွတ်လာပါပြီ။သူဟာရဲစည်းကမ်းကိုဖောက်ဖျက်တာမျိုးမရှိဘူးလို့ထောင်ကထွက်ထွက်ချင်းမှပဲသတင်းတောက်တွေကိုမိုးရံနိုင်ကပြောပါတယ်။ဒါအပြင်အဲ့ဒီရဲစည်းကမ်းထိန်းသိမ်းရေးဥပဒေကိုပြင်ဆင်သင့်တယ်လို့လည်းဆိုပါတယ်။ဒီအကြောင်းကိုတော့အင်းစိန်ထောင်ရှိမှကိုတိုင်သွားပြီးတော့သတင်းယူခဲ့တဲ့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
ရိုက်တာသတင်းတော့တွေကိုခွင့်ပြုချက်မရှိဘဲတွစ်ဆုံမင်းမြန်ခွင့်ပြုခဲ့တယ်ဆိုပြီးရဲစည်းကမ်းဖောက်ဖျက်မှုဥပဒေနဲ့အကျဉ်းချနေတဲ့ဒူရဲမှုဟောင်းမိုးရံနိုင်ဟာဒီကနေ့မနက်ပိုင်းကပဲအင်းစိန်ထောင်ကနေပြန်လွတ်လာတာပါရိုက်တာသတင်းတော့တွေကိုတွစ်ဆုံမင်းမြန်တဲ့ကိစ္စမှာရဲစည်းကမ်းဖောက်ဖျက်ခဲ့တာမရှိဘူးလို့ထောင်ကထွက်ထွက်ချင်းမှာပဲသူကသတင်းတော့တွေကိုပြောလိုက်တယ်လို့အဲ့ဒီဥပဒေပေါ်သူ့ရဲ့အမြင်ကိုလည်းပြောသွားပါတယ
်ကျွန်တော်ဖက်တစ်ဆောင်လုံးရဲဘွက်တစ်ဆောင်လုံးဒီအခုဖြစ်တဲ့ကိစ္စမှာကျွန်တော်ဘာရဲစည်းကမ်းမှာဟုတ်ကဲ့တမ်းရှိဘူးတော့ဟုတ်တယ်လို့ပြောလို့ရတာကဒီရစီကန်တိုင်းတဲ့ဥပဒေဆိုတာကျွန်တော်တို့ဒီဒေါ်ရီနဲ့ဒီဥပဒေရဆိုရင်စံချိန်စံညိုးမိတဲ့ဥပဒေတစ်ခုမဟုတ်တဲ့အတွက်ရဲတပ်ဖွဲ့ဝင်တွေအတွက်အများကြီးနစ်နာတဲ့ဥပဒေတစ်ခုလို့ကျွန်တော်မှတ်ယူတယ်။ဒါကြောင့်မို့ဒီဥပဒေကလည်းဒီဒီမိုကရေစီချစ်တတ်တဲ့လမ်းကြောင်းမှာဒီရစီကန်တိုင်းတဲ့ဥပဒေကလည်းလုံးဝပြုပြင်ရမယ့်ဥပဒေတစ်ခုလို့ကျွန်တော်မြင်တယ
်။ဥမှုရန်တိုင်းသူအချင်းကြနေစဉ်ကုညီဝန်းရံတဲ့သူတွေကိုလည်းကျေးဇူးတင်စကားပြောသွားပါတယ
်ကျွန်တော်နဲ့ကျွန်တော်မိသားစုကိုဒီကျွန်တော်ထောင်ကျနေတဲ့အတွင်းမှာဒီဒူအလုံးကဝန်းရံအပိတ်ကုညီကြတဲ့အတွက်ကျွန်တော်ကဒီနေရာနေဒီဒူမြန်မာနိုင်ငံရရရှိတဲ့ဒီဒူကိုကျေးဇူးအများကြီးတင်ကြောင်းနောက်ပြီးဝိုင်းဝန်းပံ့ပိုးကြတဲ့အဖွဲ့အစည်းတွေအားလုံးကိုလည်းကျေးဇူးတင်ကြောင်းနောက်ပြီးတော့ဟိုအဝေးရောက်နေသားမှာနေကြတဲ့မြန်မာပြည်ဒီသားတွေအားချအားပေးကြတဲ့အားကြီးဝန်တော်တော
်ဦးမိုးရင်နဲ့ဟာရိုက်တာသတင်းတော်တွေအမှုမှာတရလူပြတ်တက်တည်တယောက်ဖြစ်ပြီးရိုက်တာသတင်းတော်တွေကိုရဲမှုချုပ်တင်ကိုကထောင်ချောက်စင်ဖမ်းဆီးခဲ့တာလို့တရခွင်မှာထွက်ဆိုခဲ့သူပါအဲ့လိုထွက်ဆိုခဲ့ပြီးတဲ့နောက်သူ့ကိုအေးအေးယူထောင်ချတဲ့ပေါ်ဘာမှအညှိုးအတေးမရှိဘဲဗုဒ္ဓဘာသာဝင်တူဖြစ်တဲ့အတွက်ဘာသာရေးရဖြေသိမ့်နိုင်တယ်လို့ပြောပါတယ်အမှုရနိုင်ရက်တီထွက်ဆိုပေးခဲ့တဲ့လူတွေဖြစ်တဲ့ရိုက်တာသတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးရူနူကတော့ထောင်နာ9နှစ်စီချမှတ်ခံထားပြီးအခုထိအကျဉ်းချနေသေးပါအခုနောက်ဆုံးအချိန်တွေကတော့ကိုဝလုံးနဲ့ကိုကျော်စိုးရူတို့အတွက်ရာဇဝတ်ပြင်ဆင်မှုအယူခံကိုအမှုရနိုင်အကျဉ်းဆောင်ကလွတ်တဲ့နေ့ဖြစ်တဲ့ဖေဖော်ဝါရီ1ရက်တောက်ကြာနေ့မှာပဲသူတို့ရဲ့ကြိုးဆောင်ရှိနေဖြစ်သူဦးခင်မောင်စောကပြည်တော်စုတရားလွှတ်တော်မှာတင်သွင်းလိုက်ပြီဖြစ်ပါတယ်ခင်ဗျာ